နေရာတင်လေဒေတာအဂျီယန်တင်လေတစ်ဖက်တစ်ချက်မှာရှိတဲ့တူရကီနဲ့ဂရိနိုင်ငံတွေကရှာဖွေကယ်ဆယ်ရေးအဖွဲ့တွေဟာငရင်တန်းကြောင့်ပြိုကျနေတဲ့အဆောက်အဦတွေနဲ့အပြည့်စည်းပုံတွေကြားမှာအသက်မသေးချမ်းရသူတွေကိုစနေနေ့မှာရှာဖွေနေကြပါတယ်။ငရင်တန်းကြောင့်တည်ဆုံးခဲ့သူ29ဦးရဲ့ရုပ်လောင်းတွေကိုရှာဖွေတွေ့ရှိခဲ့ပြီးဖြစ်တယ်လို့ဒဏ်ရသူကရာပေါင်းများစွာရှိနေတာပါ။ပြန်အဆင့်ခုနှစ်ရှိတဲ့အပြင်ငငယ်လှုပ်ခတ်ခဲ့ပြီးနောက်ပိုင်းနောက်ဆက်တွဲငငယ်ငယ်ပေါင်း60တဲ့မင်းလှုပ်ခတ်ခဲ့ပါတယ်။အပြင်ငငယ်လှုပ်ခတ်ခဲ့ပြီးနိုင်ပိုင်းတွင်းမှာပဲဂရိဝင်ကြီးချုပ်ကီရီယာကော့စ်မစ်ဆိုတာကစ်ကတူရကီသမ္မတရီဆက်တိုင်ယပ်အာဒိုဝန်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးဝန်ထမ်းချောင်းပြောကြားခဲ့တယ်လို့နှစ်နိုင်ငံကြားကွဲပြားမှုတွေရှိပေမဲ့ဒီချိန်မျိုးမှာနှစ်နိုင်ငံပြည်သူတွေအတူတကွရက်တည်ဖို့လိုကြောင်းတွစ်တာမှာရေးပါတယ်။တူရကီသမ္မတကလည်းအခက်အခဲကာလတွေမှာနှစ်နိုင်ငံကြားစီစီလုံးလုံးနဲ့ကုညီပံ့ပိုးမှုပေးတာဟာဘဝမှာတန်ဖိုးအရှိဆုံးဖြစ်ကြောင်း Twitter ကနေပြန်လည်ရေးသားခဲ့ပါတယ်။နိုင်ငံခြားတင်းမာမှုတွေပြည်လည်ရေးအတွက်အမေရိကန်ကရော EU ဥရောပသမဂ္ဂကပါစူးစမ်းနေပေမဲ့အောင်မြင်မှုမရဘဲဖြစ်နေချိန်မှာအခုလိုငရင်တန်ခံရမှုကနေနိုင်ငံဆက်ဆံရေးပြန်ပြီးနှွေးထွက်မှုရှိလာမလားဆိုတာကိုတော့တေချာမပြောနိုင်သေးပါဘူး။